မကွေးတိုင်းကံကောခရိုင်တဲကဆမ်းမြို့ကျေးရွာကိုဇန်နဝါရီလ18ရက်နေ့လယ်ပိုင်းနဲ့ညနေပိုင်းတွေမှာစစ်ကောင်စီတပ်ဖွဲ့ဝင်တွေနဲ့ဖြူစော်ရီတပ်ဖွဲ့ဝင်တွေကမိရှို့ဖျက်ဆီးခဲ့တယ်လို့ဒေသခံကျေးရွာသားကပြောပါတယ်။မနေ့နေ့လယ်ပိုင်းကကြောက်ပြုတ်ကျေးရွာဘက်ကနေခြိတက်လာတဲ့စစ်ကောင်စီတပ်တွေနဲ့ဖြူစော်ရီတပ်ဖွဲ့ဝင်တွေကကျေးရွာတဲကိုလက်နက်ကြီးတွေနဲ့ပစ်ခတ်ဝင်ရောက်လာပြီးတဲ့နောက်မှာတော့နေအိမ်တွေကိုမိရှို့တာလို့ဆမ်းမြို့ကျေးရွာသားတဦးကအခုလိုပြောပါတယ်။
မင်းရနေလေသူတို့စင်ကြယ်နေလာပြီးမှစင်ကြယ်စီးနေစေနေဒီဆိုဒီနေစတဲ့နေလေးစနေတဲ့ရောက်ကျွန်တော်လေကြီးမှရတာခဲ့ပြီးကျွန်တော်ဖေကိုချီတည်လာခဲ့တာလေတည်လာပြီးတော့ခါကြရင်သူတို့တွေကျွန်တော်တို့ရွာထဲကိုဟောလေးလေးကြီးတွေနေတာပြထူပြီးမှဝင်လာခဲ့တယ်ဗျအဲ့ဒါမှကျွန်တော်တို့ရွာသားတွေလင်းလေးကြီးတွေနေကြလို့ကျွန်တော်ထူပြရတယ်ချိန်မှာကျွန်တော်တို့ရွာနေမလမ်းမကမ်းမရောက်ရှိပြီးကျွန်တော်တို့ရွာထဲမှာမိစတော့ပြီးအစလောက်ပြီးဗျအဲ့ဒါပြီးရင်ကျွန်တော်တို့ညနေတုံးလာရီလောက်ဆိုရင်ရခိုင်ရဲစစ်ကတည်းလို့တခါကားနှစ်စီးနဲ့လာရင်တော့ကျွန်တော်တို့ဘက်ကအား50လောက်နဲ့လာတယ်ဗျ။အဲဒီလိုရောက်လာပြီးရင်တော့တခါတည်းပြောင်းလို့ကျွန်တော်တို့ဒီဘက်လုံးမီးရှို့တယ်ဗျ။ဒီလိုမီးရှို့တယ်ကျွန်တော်တို့အခုအဲလုံးဒေတာကြိုလို့မီးလုံးတော့ကြီးအခုမနေ့ကရှို့တာခဲ့ဗျ။ဒီလိုမနေ့ကညနေကတည်းကမီးကြီးရှို့ပြီးပြန်ထွက်သွားကြတာဗျ။ကျွန်တော်ယူဆတော့သူတို့တွေကတော့ကျွန်တော်တို့အခုစစ်ကောင်စီကိုကျွန်တော်တို့ယူတော့မထောက်ခံလို့လို့ပဲယူထားတယ်ဗျ။အခုကျွန်တော်တို့လေကြီးဖြစ်ဒီမှာဆိုစစ်ကောင်စီကိုသူတို့သူတို့နဲ့သူတို့ပြည်လကောင်နားထောင်ဖို့စီအောင်စီကိုထောက်ခံဖို့ဒါမျိုးတွေပြည်ယုံရေးတွေဆင်းနေတာကျွန်တော်တို့ကအဲ့ဒီမျိုးကိုလုံးဝတည်ပြည်ယုံဟောလက်မခံဘူးဆိုတော့သူတို့ပြည်လို့ကျွန်တော်တို့ကအဲ့လိုလုပ်တာပဲဖြစ်မှာက
အခုပြောတဲ့ကျေးရွာသားရဲ့နေအိမ်ဟာလဲပြီးခဲ့တဲ့နှစ်ကုန်ဒီဇင်ဘာ22ရက်နေ့ကအဲ့ဒီလိုပဲဆမ်းမြို့ကျေးရွာတဲကိုစစ်ကောင်စီနဲ့ဖြူစော်ရီတပ်ဖွဲ့ဝင်တွေကမီးရှို့သွားတဲ့အချိန်မှာသူ့အိမ်မီးလောင်တဲ့ထဲပါသွားခဲ့ပါတယ်ဆမ်းမြို့ကျေးရွာမီးရှို့ခံရတာနဲ့ပတ်သက်ပြီးစစ်ကောင်စီဘက်ကပထမအကြိမ်မီးရှို့ခဲ့တဲ့အချိန်မှာသတင်းထုတ်ပြန်ခဲ့ခြင်းမရှိသလိုဇန်နဝါရီလ18ရက်နေ့ကမီးရှို့ဖျက်ဆီးခံရတဲ့သတင်းကိုလည်းထုတ်ပြန်ကြေညာခြင်းမရှိသေးပါဘူးစစ်ကောင်စီတပ်ဖွဲ့ဝင်တွေနဲ့ဖြူစော်ရီအဖွဲ့ဝင်တွေအမှတ်မထင်ဝင်ရောက်လာပြီးမီးရှို့တာဖြစ်တဲ့အတွက်အသက်ဘေးကနေလွတ်အောင်ပြေးရတဲ့ကျေးရွာသားတွေဟာဘေးလွတ်ရာတောတောင်တွေထဲမှာခိုလုံးနေရပြီးအကူအညီတွေလည်းလိုအပ်နေတယ်လို့စစ်ဘေးရှောင်တွေကိုအကူအညီပေးသူတဦးကပြောပါတယ
်တောတောင်ဘေးလွတ်မှာရတိုင်းမှာမြင်သားလို့ကုန်းလာလို့ဇမားဖြစ်သူမှာစစ်ဘေးရှောင်များလည်းစစ်ဘေးရှောင်တွေလိုအပ်နေတာဒီမှာစီဝါနဲ့ဝက်ထည်ရစ်ခါလို့လိုအပ်နေတယ်ဗျာဒါကတော့ကိုယ်ကိုခေကျတော့သူကစစ်စီရလုံးတွေကြည့်ပြီးတော့တက်ခတ်ခံရတယ်သူကဟာမို့ဒီစီရလည်းတော့ဘာမှပြင်နေမှာမရှိဘူးဒါမှဘေးကိုကူထားရလည်းမရှိဘူးအဘူတော့ကွာတော်ရစ်ခေပြောကြရကြာသူကဘာလို့လဲပြောရင်တော့တခြားဒီမှာပဲတခြားရွာကြီးဦးတောင်းနေပါပါလေမှာပဲကုလုံးနေရတယ်ကြာလို့မျို
းအင်ဂျင်215လုံးရှိတဲ့ဆမ်းမြို့ကျေးရွာဟာပြီးခဲ့တဲ့နှစ်ကုန်ဒီဇင်ဘာ22ရက်နေ့ကမီးရှို့ခံခဲ့ရလို့နေအိမ်အလုံး30မီးလောင်ခံခဲ့ရပြီးဇန်နဝါရီလ18ရက်မီးရှို့ဖျက်ဆီးခံရချိန်မှာတော့နေအိမ်100ကျော်မီးလောင်ဆုံးရှုံးသွားတယ်လို့သိရှိရပါတယ်ခင်ဗျာ